မင်္ဂလာပါခင်ဗျာ။ဤကနေ့ညပိုင်းအစီအစဉ်ကနေကြိုဆိုပါရစေ။ပြောရမယ်ဆိုရင်ကျွန်တော်တို့ဒရက်လီလိုက်အစမှာဒီကနေ့ဒီမြန်မာနိုင်ငံတပိုင်းမှာလည်းထူးခြားဖြစ်မှာတင်ပါတယ်။ဒီ ICJ ဂျာနာဆစ်စင်မှုပထမနေ့နဲ့ပတ်သက်လို့ကျွန်တော်တို့တုံ့တက်ဆွေးနွေးမှုဖြစ်ပါတယ်။လူမျိုးတုံးတပ်ဖြတ်မှုတာစီနိုင်ငံတကာစာချုပ်ဒီဂျနီဗာဒီကမှာခင်ဗျာဒီဂျီနိုဆိုက်ကွန်ဗင်းရှင်းနဲ့ပတ်သက်ပြီးတော့ချိုးဖောက်တဲ့ဆိုပြီးတော့ OIC အဖွဲ့ကိုကူစားပြုပြီးတော့ဂမ်ဘီယာနိုင်ငံကနေပြီးတော့မြန်မာနိုင်ငံကိုဒီ ICJ နိုင်ငံတကာတရားရုံးမှာတရားဆက်ဆူထားဖြစ်ပါတယ်။ဒီနေ့မှာတော့ကမ်ဘီယာနိုင်ငံဘက်ကသူရဲ့ဆက်ဆူချက်တွေကိုရှောက်ထားပါတယ်။အဲ့တော့ဒီဟာနဲ့ပတ်သက်လို့ကျွန်တော်ဒီရှောက်ထားတဲ့အခြေအနေတွေတုံ့တက်ချက်တွေကိုကျွန်တော်ဆွေးနွေးတော့မှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှစ်ဦးရှိပါတယ်။ပထမတူကတော့အခု The Hague ကျွန်တော်ဒီ ICJ တရားရုံးမှာတရင်ယူဖို့အတွက်ရောက်နေတဲ့ကျွန်တော် VOA မြန်မာပိုင်းအေဒီတာဦးကျော်စံသားသူကိုယ်တိုင်ကျွန်တော်တိုင်ဆွေးနွေးပါလိမ့်မယ်။နောက်တူကတော့ဒီနိုင်ငံတကာဥပဒေပညာရှင်တူဖြစ်ပါတယ်ဒေါက်တာမြင့်စံမှာနှစ်ဦးစလုံးလေးလိုင်းပေါ်ကိုရောက်နေပါတယ်ခင်ဗျာ။ကျွန်တော်အရင်ဆုံးဦးကျော်စံသားကိုဖိတ်ခေါ်ကြပါလိမ့်ခင်ဗျာ။ဦးကျော်စံသားဒီနေ့ ICJ တရားခွင်မှာကမ်ဘီယာဘက်ကရှောက်ထားတာပေါ့နော်။အဲဦးကျော်စံသားလည်းအဲ့မှာတရားရှိနေဆိုတော့အနှစ်ချုပ်ကလေးသူ့ရဲ့ရှောက်ထားခြင်းနဲ့ပတ်သက်ပြီးတော့ပြောပြပေးပါလားခင်ဗျာအရင်ဆုံး
။ဟုတ်ကဲ့။အနှစ်ချုပ်ကတော့ကမ်ဘီယာဘက်ကမြန်မာနိုင်ငံပေါ်မှာမြန်မာနိုင်ငံဟာသူတို့ခေါ်ရိုဟင်ဂျာသူစုတွေပေါ်မှာမြန်မာနိုင်ငံဘက်မှာကျူးလွန်ခဲ့တဲ့လူမျိုးတွေတပ်ဖြတ်မှုကိုမြန်မာနိုင်ငံအစိုးရအနေနဲ့တားဆီးဖို့ပြတ်ပတ်ခဲ့တယ်။ပြည်လုံးသူတွေကိုအပြစ်ပေးဖို့ပြတ်ပတ်နေတယ်။အဲဒီအတွက်ကြောင့်ဒီကိစ္စနဲ့ပတ်သက်ပြီးတော့လောလောဆယ်မှာတော့ဒီအချိန်လေးဆက်လက်ဖြစ်နိုင်တဲ့အချိန်လေးရှိနေသေးတယ်မြန်မာနိုင်ငံမြန်မာပြည်ရှိနေတဲ့လူညာမွတ်စလင်6ပြည်လောက်အတွက်အဲဒီကြောင့်ဒီဟာဆက်မဖြစ်အောင်အများဆုံးဖန်တားပေးဖို့ဆိုတာလျှောက်ထားဖြစ်ပါတယ်။အချိန်ထဲမှာပဲဒီကျက်နာပုံမမရှိခေါ်လာအောင်လည်းပဲဒါကျက်နာကိုပုံပြီးမဆောက်ဘူးနောက်ပြီးတော့အဲ့ဆက်တွေထောက်ထားရလို့မဆက်ကြည့်ဖြစ်ဖို့ဆိုတဲ့သဘောမျိုးဆောက်ထားဖြစ်ပါစေ။အဓိကအချင်းကြီးပြောရ
င်ဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်ဒီနေ့ကတည်းကထူးခြားပြောမယ်ဆိုရှင်တော့ဒီ Genocide Convention လက်မှတ်ထိုးခဲ့ကြတာတကယ် adoption ပေါ့နော်အတည်ပြုခဲ့ကြတာ December 9ရက်နေ့ပါ။ဒါဆိုရင်ဒီနှစ်ပတ်လည်လို့ဖြစ်နေတယ်။ပြောမလို့ဒီနေ့ကလည်းထူးခြားနိုင်ငံတကာလူခွင့်ရင်းနေဒေါ်ဆန်းစုကြည်နိုဘယ်ဆုရတဲ့နေ့အဲ့လိုနေမျိုးတွေတက်ဆန်နေတယ်။အဲ့တော့ဒီနေ့ဂမ်ဘီယာဘက်ကရှောက်လဲချက်နဲ့ပတ်သက်လို့ဒေါ်ဆန်းစုကြည်ဘက်ကတုံ့ပြန်မှုအမူအရာအဖြစ်အင်္ဂလိပ်ကျော်စံသားလေးလာကြည့်တော့ဘလို့ရှိပါလိမ့်ခင
်ဗျာ။ဒေါ်ဆန်းစုကြည်ကတော့အမူအရာတစုံပြားတုံ့ပြန်ခြင်းမရှိပါဘူး။သူကတော့တင်ခွင်မှာဒီခွင်ရဲ့ညာဘက်ခြမ်းမှာမြန်မာအဖွဲ့ရဲ့ခေါင်းဆောင်ဖြစ်နေမှာထိုင်နေပြီးတော့သူနားထောင်နေတာကိုစိတ်မစားကြီးစိတ်နားထောင်နေတာပဲတွေ့ရပါတယ်။တစုံပြားတော့တုံ့ပြန်မှုဘာမှမတွေ့ရပါဘူး။မလဲမြန်မာသူကရှောက်လဲရမယ်အချက်ပါ။နောက်တစ်ခုအဲ့ဒီတင်ခွင်ပြင်ပမှာဆန္ဒပြတဲ့လူတွေဒီအုပ်စုနဲ့ပတ်သက်ပြီးတော့လည်းတစ်ခုပြောနေတာကတော့ဒီနေ့ကိုဖြစ်ပြခဲ့လုံခြုံရေးအဖြစ်ပြတာကတော့အဲဂမ်ဘီယာဘက်ကိုထောက်ခံတဲ့လူတွေကိုပဲလူစုလူဝေးနဲ့ပို့ဆောင်ခိုင်းပြီးအဟိစနာကြောင့်ပြုပြီးတော့မြန်မာဘက်ကိုထောက်ခံတဲ့လူတွေကိုတော့အဲလူစုလူဝေးနဲ့ဆန္ဒပြခွင့်မပေးထားဘူးလို့သူတို့ကပြောကြပါတယ်။လက်ထံကျမှသူတို့ကပြမယ်လို့ဆိုပါတယ်။သို့တော့ဒီနေ့ပြတဲ့လူတွေကလည်းတင်မာတဲ့သဘောထားတုံတရားမတွေ့ရပါဘူး။သူတို့ကကျွန်တော်ကိုယ်တိုင်ကိုကြသွားမိပြခါမယ်ဆိုတာဒီကနေ့ကိုနိုင်ငံတော်ကပြီးသွားပြီးတော့မြန်မာနိုင်ငံမှာစင်ဒီရောညတ်တဲ့ဒါနှစ်သက်စင်ရတဲ့အချိန်မျိုးပြန်လဲချုံဖို့လိုလားဆိုပြီးတော့ပရိသတ်တွေတော်တော်များများပြောတာတော့ကျွန်တော်ကြားရပါခင
်ဗျ။ဟုတ်ကဲ့နှစ်ဖက်ပရိသတ်ကဒီနေ့တော့နှစ်ဖက်လုံးရှိနေတယ်ဒါပေမဲ့အေးကြမ်းပဲရှိနေတဲ့သဘောပဲပေါ့နော်
။အေးကြမ်းပဲရှိနေပါရဲ့မြန်မာဘက်ကတော့မြန်မာပြည်ကလာတဲ့လူတွေရှိရဲ့အကလုံးပိုင်းတော့လူ30လောက်ရှိမှန်းပဲလူစုလူဝေးနဲ့လာတဲ့သဘောမျိုးမဟုတ်ဘဲနဲ့တူဦးချင်းနှုတ်ချင်းလာပြီးတော့ထူတောင်းရတယ်။အောင်မြင်ပါစေ။ပညာပြောကြရတယ်။အဲ့လောက်ပဲပြရပါတ
ယ်။ဟုတ်ကဲ့။နောက်တစ်ချက်ကဒီနေ့ဆွေးနွေးပွဲမှာအဓိကသူတင်ကြားကြတဲ့အချက်မှာ intent ပေါ့နော်။ဒီ genocide နဲ့ပတ်သက်လို့ရည်ရွယ်ချက်နဲ့ရည်မှန်းရည်ရွယ်ချက်ဆိုတာဒီ genocide ဖြစ်တည်တဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်လို့တော်တော်လေးတင်ပြတာသတိထားမိပါတယ်။အဲ့မှာပြောတဲ့အခါမှာမြန်မာလူထုကြားထဲမှာဖြစ်နေတဲ့ကိစ္စတွေပြင်အစိုးရမူဝါဒအစစ်အစစ်မှာလည်းရှိနေတယ်ဆိုရင်ထောက်ပြတာရှိပါတယ်ခင်ဗျ။အဲ့ဒါဒီကဘယ်လောက်ထိခိုင်ခိုင်လုံလုံသူတို့ဘက်ကထောက်ပြနိုင်မှာလဲဥကျော်စလာမြင်သိချင်ပါလေ။
လူတက်ကပြတာကတော့အစိုးရကဆန်တာချင်းမရှိဘူးဒါကြွားရမှာရေးတယ်လူရဲ့ Facebook မှာရဲ့ဝါရဖြတ်မှုတွေရှိနေအဓိကအချင်းတော့အစိုးရကိုယ်တိုင်တက်လို့အနာပိုင်လည်းတချို့ပါဝင်တယ်သူအစိုးရမူဝါဒအရင်နဲ့လို့သူပြောတာတည်းအဲ့ဒီဟာကိုမဟန်တာဘူးဆိုတာကိုအဓိကပြောတော့သိရပါတယ်ဒါပေမဲ့ဒီစစ်တပ်ရဲ့လူရဲတင်တဲ့ပတ်သက်ပြီးတော့သူတို့အစီအစိတ်ပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ပုံစံမူကြီးမြောင်းလိုက်အပါအဝင်စစ်တပ်ရဲ့ကောင်းဆောင်တွေကို ICC မှာရုံးပြင်စစ်ဆေးဖို့အစီအဲထောက်ခံတင်ပြတဲ့ဆွေးနွေးပွဲတွေပြောတာသိရပါတယ်ဒါမူဝါဒအနေနဲ့ကတော့ဗက်စတင်းနာမှာဘယ်လို ောင်းဆန်းရေးပြီးတော့အစွမ်းမွာထုတ်ပြန်တဲ့ဒီလိုသူဆက်ချစွာမျိုးတွေရဲ့စာတူကသူတို့မစောကြပါဘူ
း။ဟုတ်ကဲ့
။သို့တော်လည်းအခုကျွန်တော်ကြားမိတာဟန်တာဘူးချက်ွက်တယ်ပေါ့
။ဒေါင်ဆန်းစုကြည်ကဒီအမမြန်မာနိုင်ငံကိုစားပြုပြီးတော့ခုခံဆွေးနွေးပွဲတက်ရောက်နေတယ်။ဒေါင်ဆန်းစုကြည်ကိုပတ်တာပါဝင်ပတ်သက်မှုနဲ့ပတ်သက်လို့ဒီဆွဲချက်တွေမှာအတိအကျပြောရရှိပါလား။
ဒေါန်ဆန်းစုကြည်ကိုလည်းအကြီးကနောက်ပိုင်းမှာပြောတော့တာကတော့အဲ့ဒီစာဝရဒေါန်ဆန်းစုကြည်လည်းဟန်တာကိုပြတ်ပတ်တဲ့ဆွေးဟာကိုပြောပါတယ်။နောက်ပြောရီရူနင်းယာဒီကိုတိုင်းသားလူမျိုးစုဖြစ်အစီမပြုဖို့လည်းပြတ်ပတ်တဲ့ဆရာဝဲဒီကိုသူကပြောပါတယ်
။ဟုတ်ကဲ့ဦးကျော်သနာလေးလိုင်းပေါ်မှာခဏနေပေးပါဦးခင်ဗျာ။ကျွန်တော်ဒေါက်တာမစ္စံဖိတ်ခေါ်ကြပါလေ။ဒေါက်တာမစ္စံဆရာကြားပါပါခင်ဗျာ
။ဟုတ်ကဲ့ကြားပါပါခင်ဗျာ။
ဆရာလည်းဒီနေ့ကျန်းနာပွဲနဲ့ပတ်သက်ပြီးတော့တောက်လျှောက်အင်တာဗျူးတွေလည်းလုပ်နေလို့ကျွန်တော်သိရပါတယ်။နောက်တစ်ခါကျန်းနာပွဲကိုလည်းတဲရင်နားထောင်နေတော့ဒီကျန်းနာပွဲနဲ့ပတ်သက်လို့ဆရာရဲ့အမြင်ပထမဆုံးအစ်င့်ပါနော်။ဂမ်ဘီယာဘက်ကလျှောက်ထားတဲ့နဲ့ပတ်သက်လို့ဆရာရဲ့အတုံးကြဲအမြင်ကိုသိကြပါလေ။
ကျန်းနာချက်ကိုနားထောင်တော့တော်တော်လေးကိုဟိုသူတေသနာပြုလုပ်ထားတယ်လို့ဒါရည်ဘူးရားအစ်င့်ပြောနိုင်ပါလေ။ဒါကဟိုဘက်မြန်မာဘက်ကလည်းသူတေသနာလုပ်ပြီးပြောပါလား။အဲ့တော့သူတို့ပြောတာပထမပိုင်းကတော့အချင်းချင်းပြန်ပြောရမယ်ဆိုရင်ဒီကျွန်တော်စိုက်ဖြစ်မှုနဲ့ပတ်သက်ပြီးဘယ်လိုလုပ်ခဲ့တယ်ပထမစာမျက်နှာ10မျက်နှာမှာ15မျက်နှာလောက်မှာရေးခဲ့တဲ့အတ္တာရကတွေအဓိကဒီလိုနာတော့ fact finding mission ပေါ့လေ fact finding mission ဆိုတာလဲစာမျက်နှာ900ရှိတယ်ဘယ်လို report ပေါ့လေစင်္ကန်းကနောက်ပြီးတော့ဒီကိတကယ်ဂုံဒီရှိပုဂ္ဂိုလ်တွေ contract ရှိပုဂ္ဂိုလ်တွေအင်ဒိုနီးရှားနိုင်ငံကြီးဝင်ကြီးဩစတြေးလျအမျိုးသားတယောက်မစ္စတာခရစ်စတိုဒီကျွန်တော်သူ့ကိုဒီလိုကတွေ့ဘူးပါလေ။နောက်ပြီးတော့ဒီဟိုကတရားသူကြီးဖြစ်ပါလေ။သူပါဝင်ဖွဲ့စည်းထားတယ်ဆိုပြီးအဲဒီမှာလဲဘလောက်ထိပေးစီကြတာဒါကမှမလေးလာတယ်ဆိုတော့ပြတယ်။ကျွန်တော်အနေနဲ့ဥပဒေပညာရှင်တယောက်အနေနဲ့ကျွန်တော်ပုံကိုစိတ်ဝင်စားတာဒုတိယပိုင်းမှာဒုတိယပိုင်းမှာတော့ကျွန်တော်လဲဘုဒ္ဓတော်တို့ပါလေ။ဒါဘုဒ္ဓဆိုတဲ့စကားကသူတို့ကများသွားတော့သူ့တပနာတော့သမားချက်ကကျွန်တော် BBC နဲ့အင်တာဗျူးလုပ်တော့တယ်အပြင်တာဗျူးရတာဒီနေ့တတရားချိန်မြောက်အင်တာဗျူးပါအဲ့တော့အဲ့ဒီတော့မြန်မာဘက်ကဘလို့ခုခံခြေပလဲဆိုတာအဲ့ဒါကိုသူတို့ကကျူတင်ရကူးသားနေလဲခေါ်မလားဥပဒေရေးရာတုံ့ပြန်ကြီးကိုပြောတာစီရင်ပိုင်ခွင့်ရှိတယ်ဆိုတာကိုအရင်ပြောပါတယ်အဲ့ဒါလည်းမိနစ်30လောက်ကြာတယ်ခင်ဗျအဲ့ဒီစီရင်ပိုင်ခွင့်ဆိုတာသဘောကဘာလဲဆိုလို့ရှိရင်ဒီ Article 9 of the Genocide Convention Genocideconvention เนี่ยปุ๊บมา6อย่าจะตะနိုင်ငံญาမှာအရင်းပွားမှုတွေဖြစ်တယ်အရင်းပွားမှုကဘာလဲဆိုရင် genocide convention ရဲ့ဒီအတိတ်ပဲเนี่ยပြန်ဆိုမှု genocide convention ကို account ထည့်ထောင်မှု genocide convention ကအရာတောင်းရှိမှုနဲ့ပတ်သက်ပြီးမမာနဲ့ကံပြားမရောမှာဥပဒေအရင်းပွားမှုရှိတယ်မြန်မာကလည်းကံပြားကိုဖြည့်ဆင်းမှုသူတည်းလည်းပြောခဲ့တယ်အဲ့ဒါဒီကိုကိုဖြည့်ဆင်းလို့မြောက်လို့စီးပန်းဝင်ရှိတယ်ဆိုတော့သူပြောပါလေဒုတိယကတော့ provisional measure အခုကျွန်တော်တက္ကတကပြောလို့ပဲသူလည်းတက္ကတကပြောလို့ပဲဒါကမြန်မာနိုင်ငံ genocide မြန်မာနိုင်ငံအစိုးရပေါ်လေကျွန်တော်မလုပ်ဘူးဟိုဆုံးဖြတ်ဖို့မဟုတ်ပါဘူးမြန်မာနိုင်ငံမှာ genocide လုပ်ခဲ့တယ်လို့ယူဆနိုင်ွယ်ရှိတဲ့အကြောင်းတွေလည်းရှိခဲ့တယ်နောက်မှလည်းပြန်မဖြစ်ဘူးဒါမှလည်းဆက်တိုက်ဖြစ်နေတဲ့သဘောမျိုးလည်းရှိတဲ့ကြောင့်မလို့provisional measure လို့ခေါ်ရလတ်တလို့လတ်တလို့လို့ဆောင်မှုတွေကိုထုတ်ပြန်ပေးပါဆိုပြီးအစီအင်ချက် ICJ ရဲ့စီရင်ချက်ကားဝင်ဒီကိုစမားရီယာမှာဖြစ်တော့မှာရှေ့နှစ်ဆယ်မတ်နှစ်ထောင်နဲ့မှာ4,900ကျော်ဒီကို slash ရောက်တာကိုမပြောရဲကျွန်တော်ဆက်ပြီးဟု
တ်ကဲ့
မပြောပြန်ပြီဘော့စနီးယားဟာဒီကိုဗီနာရောက်တာကိုဆက်ပြည့်ရတော့မှာထုတ်ပြန်တယ်အခုတကယ်တော့19ရက်တောင်ကျော်သွားပြီအဲဟိုကြာတယ်လို့ပြောတော့မဟုတ်ပါဘူးဆက်အခုသူတို့ကဘယ်လိုလုပ်ချက်ချင်းခေါ်လဲမသိဘူးအခုကတလားကျော်သွားပြီအဲ့ဒါကြောင့်လို့ဒီဘက်ကပိုအရေးကြီးပါတယ်အများဆုံးထုတ်ပြန်ပါစပြီဒီ provisional measure လဲတောင်းပန်ခွင့်ရှိပါတယ်ဆိုပြီးတော့ဥပဒေကြောင်းချက်ရနဲ့ ICJ ဆုံးဖြတ်ခဲ့တဲ့စီရင်ချက်၅ခုလောက်ကိုတကယ်သူပူပါပြီးပြောပါလားအဲ့တော့ကျွန်တော်လည်းဆက်ပြောနေတော့နောက်တော့ပြောနေတော့ရှိသေးတယ်ခင်အမေးကြီး
ကျွန်တော်အဲ့ဒီအငင်းပွားမှုကိစ္စမေးချင်ပါတယ်အငယ်ခုနပြောသွားချင်ပါ dispute ပေါ့နော်ပြောမယ်ဆိုရင်ဂမ်ဘီယာဘက်က multilateral လို့ဟာမျိုးမှာ UN လို့ဘာလို့မှာ OIC လို့မှာပြန်မအောင်ပြောခဲ့တာရှိတယ်နော် bilateral သူတို့ support ခဲ့တယ် email နဲ့ပို့ခဲ့တယ်မြန်မာဘက်ကလည်း email နဲ့ပြန်တယ်လားမသိဘူးသူတို့ပြောတယ်အဲ့တော့တကယ်တမ်း dispute လို့ပြောနိုင်ပါမလားအဲ့လောက်အနေထားနဲ့
ဟုတ်သူပြောတာ dispute ဆိုတာဒီလိုလေ note brother လို့ခေါ်တယ်အဲ့ဒါ email နဲ့ပို့လာပါစာရိုးရိုးစာပဲပို့လာတာမသိဘူးသူတို့က dispute ဆိုတာကသဘောထားအမြင်ကွဲလဲတယ်နောက်ပြီးတော့ သဘောထားအမြင်ကွဲလိုက်တယ်ဆိုတော့သူတို့ OIC ကစနေနေမှာဟိုကျောင်းကြတယ်နောက်ပြီးတော့ကိုယ်တိုင်းနှုတ်ချင်းပေါ့လေနိုင်ငံဆိုးရအချင်းလဲကျောင်းကြပြီးပြီးလုတ်ထားကြမလို့သူတို့လုတ်တဲ့ဘလောက်ကိုလုတ်ပြီးပါပြီနောက်ပြီးတော့ဟောဒီအခုက Article 9 of the Genocide Convention and Article 41 of the ICJ Statute ICJ Statute ဥပဒေသာတတ်တတ်ရှိပါလေခင်ဗျာဟောကျွန်တော်ဆိုင်ကွန်ဗင်းရှင်းမှာအပပေါ်လေအဲ့ဒါနဲ့ကိုဟာပြောတယ်အဲ့တော့ရှိမလားမရှိဘူးလားဆိုတော့တို့အဲ့ဒါတော့တရားသူကြီးကြီးဆုံးဖြတ်လိုက်မယ်ကျွန်တော်ကတော့
ဟယ်လိုဟယ်လိုတော်တော်များများကြားပါဦး
အင်တာဗျူးမလုပ်ခင်ကတည်းက
ဟုတ်တယ်
ကျွန်တော်ပြောပါတယ်ခဏလေ
းဟုတ်တယ်
ဒီအင်တာဗျူးမလုပ်ခင်ကတည်းကတော့ပြောပါတယ်တို့ ICJ စီရင်ပိုင်ခွင့်ကို၃နည်းနဲ့ပြောတယ်အဲ့ဒါလည်းသူမိနစ်၃၀လောက်ပြောပါတယ်ခင်ဗျာဟိုပရိုဗီရှင်နယ်မန်နေဂျာထုတ်ပေးဖို့လည်းမိနစ်စိတ်၃၀လောက်ကိုပြောပါတယ်ခင်ဗျာ
အဲ့တော့ကျွန်တော်နောက်တစ်ချက်ကဒီ professional measure ပါဒီကြားပြည့်ယူဆောင်ရွက်မှုဒီကောင်ကအကယ်၍ချခဲ့ရင်မမအနေနဲ့မဖြစ်မနေဆောင်ရွက်ရမယ့်ကိစ္စလားဘယ်လိုပုံစံမျိုးလဲခင်ဗျအ
ဲ့ဒါကတော့ကျွန်တော်ဟိုတနေ့ကဒီဒီဒီနဲ့ပြောတော့ကလည်းပြောပြီးအဲ့တော့ကျွန်တော် professional measure ကိုကျွန်တော်ချားမှုတွေမှာလည်းရှိပါမယ်ကျွန်တော်သိတဲ့အမှုတွေလည်းနည်းနည်း40ကဖြစ်တဲ့အမှုနည်းနည်းတော့ပွာတယ်အဲ့ဒါကလည်းအခု genocide convention မဟုတ်ဘူးdiplomatic relation convention အဲ့ဒါ genocide convention နဲ့ကိုလည်းမဖို့တဲ့နိုင်ငံတွေများတယ်ချင်းတယ်။ဒါလို့ဆိုတော့ဒီ62ခုနှစ် Vienna Convention ပန်ဒမန်တင်းလို့ခွင့်ပန်ဒမန်များဆိုင်ရာ convention မှာဒီအီရန်ကအမေရိကတန်ယုံကိုဝင်စီးပြီးတော့ဒီတန်ယုံအမှုသားတွေကိုတရားခံဖြစ်ဖန်တာကိုလွတ်ဖို့ဆိုတာအရင်ဆုံးတောင်းတာက provisional measure တောင်းတာပါပဲတော့ကတောင်းနေဆိုတော့1989ခုနှစ်နိုဝင်ဘာလ29ရက်နေ့ကတောင်းတယ်အဲဒီလုံကတော့ကျင်းတန်းတုံးပါလားဒေါ်အီမီပဲတုံးတယ်ကျင်းတန်းအလိုက်ပြီးတော့ဟိုအီရန်ကိုလာဖြေရှင်းပါလို့ပြောတယ်တို့လိုပြောရရင်အီရန်ကယူနီတီတီကျင်းထုတ်ပါလေ ICJ ကိုတပတ်ဖို့ကျွန်တော်ပြန်လာလို့လေးစားပါလေတဲ့အဲ့တော့လေဒီနေရာမှာ ICJ ကိုတော့လာဖြေရှင်းရမလို့ဘာလို့လဲဆိုတော့ဒီသံတမန်ဒီဖန်တာလားဘာမှအရေးအသိတမိုင်းမှာတစိုက်တိတာလောက်ပဲဆိုတော့ရင်းချာအရေးမကြီးရဲ့ကောင်းကြဖြစ်တဲ့ဆိုတော့လုံးဝမလုပ်ဘူးခင်ဗျအဲ့တော့ provisional measure ကိုဒီဇင်ဘာလ15ရက်နေ့မှာတရားသူကြီး15ဦးလုံးတန်းပွင့်သူမရှိနော်ဂျာနေသူမရှိတာထုတ်ပေးတယ်ချက်ချင်းလုပ်ပေးလို့ဆိုတော့တကယ်တကယ်ဒီလိုသုံးတာ order လို့သုံးတယ်ခင်ဗျအမိန့်လို့သုံးတယ်အဲ့ဒါကိုကောင်းကြပုံမပေးဘူးဘာမှလည်းမတတ်နိုင်ဘူးတို့လိုပြောရရင်ဒီ Yugoslavian ကလည်းကိုရီးယားတွင်ထုတ်ပေးတာနဲ့သို့တော့သူတို့မလိုက်နာဘူးပြဲဆိုတော့မလိုက်နာလို့ဒီ Yugoslavia တုန်းကလည်းဒီ Genocide Convention ရအတောင်ရှိပါလေဆို Bosnia ကပြောပြီးနှစ်နှစ်လောက်ကြာမှာဟုတ်တယ်93ကပြောနှစ်နှစ်ကျော်ကြာမှာ1995ခုနှစ်ဇူလိုင်လမှာ6000လောက်ယောက်ျားလေးများနဲ့အမျိုးသားကြီးများကို6000လောက်ကိုစပ်ဖြတ်ခဲ့ကြတယ် Genocide ဖြစ်တယ်လို့ ICJ ကသိမှတ်ပြပါတယ်ခင်ဗျအဲ့တော့ကျန်တာတော့ခုကမလိုက်နာခဲ့တဲ့ဟာတခုပေါ့လေဒါကျွန်တော်လိုက်နာခဲ့တာလည်းရှိနေအဲ့ဒါတော့ကျွန်တော်အလို့မရဘူးအဲ့ဒီမလိုက်နာခဲ့တဲ့ခုကတော့89ဦးနဲ့80ဟာတခါဖြစ်တယ်93ကနေ1000ခုခုပြန်มาလဲတခြားမှုဘော့စနီးယားနဲ့ယူဂိုစလာဗီးယားနောက်ဆာဗီးယားမှုမှာလည်းရှိခဲ့ပါတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်ဆရာဦးကျော်သန္လာကိုမြေချင်ပါဆရာဦးကျော်သန္လာပြောမစိုးသတင်းတောက်လည်းဖြစ်တယ်သမိုင်းဆရာလည်းဖြစ်တယ်ဥပဒေပညာရှင်လည်းဖြစ်တဲ့ခါကျတော့ကျွန်တော်ကဒီကြားပြည့်ယူဆောင်ရွက်မှုကတကယ်တော့ပြောရင်တော့ဒီကိစ္စကလက်တလောဆုံးဖြတ်မဲ့ကိစ္စလို့ဖြစ်နေတယ်။ဂျီလိုဆိုက်ချိုးဖောက်ချက်ကနှစ်နဲ့ကြာမလို့ကြားပြည့်ယူဆောင်ချက်နေတဲ့ပတ်သက်လို့မြန်မာပြည်ပေါ်ဘယ်လောက်ထိတက်ရောက်လာထိုင်ပါလဲ။ဥစ္စာသနာအမြင်သိချင်ပါတယ်
။ဒီကျွန်တော်နားလည်လောက်ကျွန်တော်ဥပဒေပညာရှင်ဆွဲစကားတော့နည်းနည်းကျွန်တော်တက်စုံလို့နေချင်ပါတယ်။ကျွန်တော်ဥပဒေဖွဲ့ယူပြီးဘာမှဆက်မလုပ်ပါဘူး။နောက်တစ်ခုကဒီမှာကြားပြည့်ယူဆောင်ရွက်မှုတောင်းဆိုရခြင်းမှာတော့ Act of Genocide အဲ့ဒီဟာချင်းမဲ့အခြေအနေကိုအဲ့ဒီ genocide ချင်းနိုင်ရေက contribute လုပ်တဲ့အခြေအနေကိုဟန်တာပြီးဖို့နောက်ကစစ်တပ်လက်နက်ကိုင်အဖွဲ့အစည်းတွေနောက်ဒရုန်းနဲ့အဆက်အသွယ်ရှိတဲ့အဖွဲ့အစည်းတွေဆက်လက်မကြည့်ကြော်လာနိုင်အောင်မကြည့်လို့နိုင်အောင်ဟန်တာပြီးဖို့နောက်စစ်ကားရဲ့စစ်တေကန်အထောက်အထားတွေကိုမချက်စစ်ပြစ်ဖို့နောက်ပြီးအရင်ပေါ်မှုဖြည့်ဆင်းရခက်လာအောင်ပြတ်နာပုံမှုမချက်ပြစ်ဖို့စားတဲ့အချက်တွေတဲ့အဲ့ဟာကိုပဲတောင်းဆိုထားတာ provisional measures လားအဲ့လိုပြီးဖို့ပဲအဓိကတောင်းဆိုထားတယ်လို့ကျွန်တော်နားလည်ပါတယ်တော်တော်များများပြုမှာပါဆိုတော့အဲ့ဒီအရရှင်လိုက်နာခွေစိတ်မခိင်းလို့ကျွန်တော်ထင်ပါတယ်ကျွန်တော်အမိနဲ့ဒီကဖြစ်မဖြစ်အောင်တာမီးပေးဖို့တဲ့တစ်ခါတောက်တာရဲ့မချက်စင်းနဲ့ဟန်တာပေးဖို့အပြည့်အပြည့်နာပူကြီးခေါလောက်မလို့ဖို့ဆိုတာကြက်ချက် ပဒိသမကျဆင်းမှာအဲ့ဒါပဲအဓိကဖြစ်တယ်လို့ကျွန်တော်နားလည်ပါတယ်အဲ့ဒါစိတ်လိုက်နာဖို့မခိန်ဘူးလို့ကျွန်တော်ထင်ပါတယ်တကယ်လို့လိုက်နာရမယ်ဆိုဆက်မခိန်ဘူ
းဟုတ်ကဲ့ဒ
ီကြောင့်ရတယ်လို့ပြန်မှုရှိလဲဆရာဆန်းနေမှုသိပါလိမ့်မယ်
ဟုတ်ကဲ့ကျွန်တော်နောက်တစ်ချက်ဦးကျော်ဆောင်မှာမေးချင်တာကဒီအချက်လက်တွေနဲ့ပတ်သက်လို့ဆွဲချက်ပေါ့နော်အခုဆွဲချက်ဒီမှာကုလသမဂ္ဂရဲ့အစီအစဉ်စာတွေ UIC ရဲ့အစီအစဉ်စာတွေလူ့ခွင့်ရေးအဖွဲ့ရဲ့အစီအစဉ်စာတွေကိုအဓိကကူးကားထားပါတယ်တော့ပြောရမဆိုရင်ဒီအစီအစဉ်စာတွေနဲ့ပတ်သက်ပြီးတော့မြန်မာအစိုးရကအရင်ကတုံ့ပြန်ခဲ့ပြီးသားပါခုနကဆိုလိုတာဒါခြေကားလုံးနဲ့တစ်ဖက်သက်ဆန်နေဒါအမျိုးမျိုးတုံ့ပြန်ခဲ့ပြီးသားဒါပေမဲ့ဒီတရားရုံးမှာဒီလိုတုံ့ပြန်ချက်တွေနဲ့အလုပ်ဖြစ်ပါမလားဦးကျော်သားမင်းသိကြပါလား
ဟုတ်ကဲ့အဲ့ဒါမြန်မာတကအနေနဲ့ခုခံခြေပန်းနေရတိကြဖြစ်ပါရဲ့အဲ့ကုလသမဂ္ဂရဲ့အရှင်ခဏရဒါ witness accounts တဲ့ narrative တွေ statement တွေဆက်ဆိုချက်တွေဘယ်လိုဖြစ်ခဲ့ပါလဲဘယ်လိုဖြစ်ခဲ့ပါလဲပြောတဲ့ကိစ္စတွေကိုသူတို့အဓိကအချင်းအရှင်ခဏရဲ့ဒီမြန်မာတကအနေနဲ့ပြောပါရဲ့ဒါ facts မဟုတ်ဘူးဒါ narrative တွေဖြစ်တဲ့ဆိုတော့ဒါကအရှင်ဆိုလို့ဖြစ်မလားစစ်စစ်ကဝင်မလားတယောက်တည်းတရားရင်မှာဒါစစ်စစ်ကဝင်တဲ့အထောက်အထားတွေ witness တွေအချင်းနဲ့လက်ခံလာကြတော့ပြည်သူ့ရဲ့စဉ်းစားမှုဖြစ်ပါတယ်ဥပဒေကြောင့်အလားအလာကိုလည်းပဲဒါဥပဒေဆရာပဲသိကြနေလို့ဆိုတာ
ဟုတ်ကဲ့ကျွန်တော်ဦးဒေါက်တာနိသန်မေးချင်ပါတယ်ခုနက
ကျွန်တော
်ဟုတ်ကဲ့ကျွန်တော်မြည်သွားလို့ပါပဲရှေ့မှာတကယ်တမ်းပြောရင်ကုလသမဂ္ဂအစီအစဉ်စာနဲ့ပတ်သက်ပြီးမြန်မာဆိုတာတုံ့ပြန်ခဲ့ပြီးသားပါဒီတုံ့ပြန်ချက်တင်နေပဲဆက်ပြီးတော့တုံ့ပြန်မယ်ဆိုရင်လုံးဖြစ်ပါမှာဒီတရားရုံးမှာ
အဲ့တော့အဲ့ဒါကတုံ့ပြန်မယ်ဆိုတာကကကိုပိုင်စီကအစီအစဉ်စာပြင်ဆင်လုပ်တယ်သူတို့ statement တော့ဖတ်ကြတယ်စီရင်ခံစာတော့ဟိုရပေါ်ပေါ်လေးဆန္ဒကုနေဟာရှိတယ်လို့ပြောတယ်ကျွန်တော်ဘီရင်ကတော့ဒီတိပဲကြားလို့ခမင်းနဲ့တော့တော့ဖတ်ဘူးပါဘူးဒါမှမင်းပြောတာသူတော်လည်းအချင်းချင်းကဖြစ်တာတော့ဖတ်ဘူးလေအဲ့တော့ဆောင်းကလည်းခုနှစ်မျက်နှာဆန္ဒကုနေဟာပြောက်လို့ပေါ်တော့ခင်းတယ်အဲ့တော့အဲ့ဒါကိုမဟုတ်ဘူးခုမှမဟုတ်ဘူးလို့ပြောခင်းနေတယ်တော့ဒါကိုယ်ကစွပြောတဲ့သဘောမျိုးလို့တို့ကိုယူဆနိုင်တယ်ဘလို့လို့ဆိုတော့သူကိုယ်တိုင်ပြောတယ်နှစ်နှစ်ကြာဒီကနားလို့ဒီကမှာသူတို့ရေးထားတဲ့ဆက်မှလည်းပါပါတယ်ဘယ်သူမှနှပါပြန်မနေဘူးနောက်ပြီးတော့ဒီကြအောင်သူတို့ညီညီမျိုးနဲ့သူတို့ဆက်တယ်လို့ပြောတယ်နောက်ပြီးထပ်တောင်းတာကအဲ့တော့အဲ့ဒါနဲ့ပတ်သက်လို့သူတို့ ICJ ကလက်ခံတယ်လက်ခံလို့ဆိုတော့ကျွန်တော်အမြင်မပါဘူးအဖြစ်ချက်ကိုပြောရတယ် ICJ ဒီကုလသမဂ္ဂရဲ့ဖွဲ့စည်းတစ်ခုဖြစ်တယ်ဟိုကလည်းကုလသမဂ္ဂကဖွဲ့စည်းခဲ့တဲ့ commission ပဲနောက်ပြီးသူတို့ကျွန်တော်တို့ကလည်းလိုက်ပြောတာမဟုတ်ဘူးနော်တို့တို့ ICJ မှာဒါတရားပြောတာကဒီမြန်မာဘက်ကပြောရမှာကိုတို့တို့ကြိုတင်ခံမှန်းပြီးတို့ပြန်ဖို့တင်ချိပါထားတယ်လို့ခေါ်ခြင်းခေါ်နိုင်တယ်။ဘာလဲဆိုလို့ရှိရင်ကော်မရှင်ရှစ်ခုဖွဲ့ပြီးပါပြီတဲ့ရှစ်ခုမှာတစ်ခုကမှတယောက်ဘယ်သူတယောက်တည်းဟာဟိုမှာတာဝန်ရှိတယ်လို့ဆုံးဖြတ်ခြင်းမရှိဘူး။ဘာမှစက်ပနာမရှိဘူးအကုန်လုံးချက်ကားနေတာဒါမှမဟုတ်လေကွင်းလုံးချုပ်ကျုပ်ပြောတဲ့သဘောမျိုးပဲရှိတယ်လို့ကျွန်တော်ရှိခုမှတော့မသိဘူးကျွန်တော်သိတာကိုဖီအန်ကော်မရှင်ကြီးဟိုဟာကိုကြည့်တယ်အဲ့ဒါကိုအဲ့တော့အဲ့ဒါတွေကိုခိုင်လုံတဲ့ဇလာဘယ်မဖြစ်ဘူးပေါ့လေဒါကိုပြတတ်လို့မရဘူးမြန်မာကလည်းအဲ့လိုပြောပါရင်ကျွန်တော်တို့ဖွဲ့နေပါပြီလုတ်ခဲ့ပါပြီဆက်လက်လက်လုတ်ပါမယ်မလုပ်ဘူးလို့ပြောချင်းပြောပါလိမ့်မယ်အဲ့တော့အဲ့ဒါကတော့သူတို့စုံပြန်ချက်ပါဟုတ်ကဲ
့ဟုတ်ကဲ့အခုနောက်ထပ်ဆွဲချက်ထဲမှာပြောရမယ်ဆိုရင်မြန်မာအစိုးရဘက်ကအနာဝင်လို့တဲ့ကိစ္စဥမာတလောကဆိုရင်ဖန်အာမတင်ထားတဲ့ဓာတ်ပုံကဒေါန်ဆန်းစုကြည်နဲ့ဒီအစိုးရဖွဲ့ကဗိုလ်ချုပ်တုံးပြုံးရဲ့ပြီးတော့ we stand with you ဆိုတဲ့ဟာမျိုးတင်ထားတယ်ဒါကူထောက်ပြီးတော့ပြောတာဆိုတာကြီးဆွဆွဲတာကြီးရှိပါတယ်အလားတူပဲဒီ state councilor site ပေါ်ကနေပြီးတော့ရေးတဲ့ဟာကြီးနဲ့ပတ်သက်ပြီးဆွဆွဲတာကြီးရှိပါတယ်အခုတကယ်ပြောမှဆိုရင်တော့အခုနောက်ပိုင်းမှာဒေါန်ဆန်းစုကြည်ထောက်ခံရေးလူလုံချမှုတွေတော်များလည်းဖြစ်နေတယ်အဲ့တော့ဒီလူတို့ရဲ့တုံ့ပြန်ချက်တွေကသွားပြီးတော့အဲ့တရားရုံးမှာထင်ရှားနိုင်ပါလားတော်တော်များ
များဖြစ်ပါတယ်အဲ့တော့တခုကျွန်တော်ပြောမယ်ဆွဲချက်ဆိုရင်အကုန်လုံးကိုကျွန်တော်သိနေချင်ဘူးသိသဘောမတူချင်ဘူးဆွဲချက်ဆိုတာကပြည်ပြင်းဥပဒေနဲ့ပုံမယ်ဆိုလို့ရှိရင်ဒီတရားမဥပဒေရောရာဇဝတ်ဥပဒေရောဆိုလို့ရဆွဲချက်ဆိုတာတဲ့ accuse ပေါ်လေဟိုဟာကိုကျွန်တော်တိုက်တဲ့အကုန်လုံးကအမှုဖွင့်တယ်အမှုဖွင့်အကြိမ်တိုင်းနဲ့သူက instituting the charge ကသူတနည်းအားဖြင့်ဆွဲချက်ကိုပြန် charge လို့ CHARG charge လို့ဒီတော့ရာဇဝတ်ဘာသာပြောနိုင်တယ်အဲ့တော့ဆွဲချက်လို့ပြောတာလေ institution of proceeding အမှုဖွင့်တိုင်ကြားတယ်ဒါမှမဟုတ် ICJ မှာအမှုဖွင့်တယ်လို့ပြန်ပြီးသုံးတယ်ခုနကဓာတ်ပုံငွေတွေတင်တယ်ဆိုတော့ဓာတ်ပုံတင်တာကတော့သိပ်ပြီးတော့တက်တဲ့တာရကအရာတော့သိပ်ခိုင်လုံတဲ့အမှုဓာတ်ပုံက we stand with you ဆိုတာဒေါ်စုကြည်တင်တာလည်းဟုတ်ချင်မှာဟုတ်မယ်မဟုတ်ပါဘူးဒေါ်လာစုကြည်တင်တာမဟုတ်ပါဘူးဟိုဒီအဲ့ဒီပါရစစ်ဘူးချုပ်ကြီးများလည်းတင်တာမဟုတ်သူတို့ထောက်ခံတဲ့လူတွေကတင်တာအဲ့ဒါကိုတင်ပြပြီးတော့မော်ဘာဆောင်မလဲဒါဟာပူပေါင်းဆောင်ရွက်မှုရှိတယ်ဆိုတာတော့ဒါတော့ တို့ကျွန်တော်မေးတယ်
ကျွန်တော်တစ်ချက်မေးတာကကျွန်တော်လူတို့ရဲ့ intent ပေါ့နော်လူတို့ရဲ့စုံစမ်းမှုလူတို့ရဲ့စိတ်ဆောင်မှုဆိုတာဟော
ညမကောင်းလို့မထားလိုက်ဘူး
ဟုတ်ကဲ့ကျွန်တော်အဓိကလူတို့ရဲ့တုံ့ပြန်မှုပေါ့ဒီဥပဆိုရှင်သူတို့ဘက်ကတင်တာဂွန်ဂျာမွတ်စလင်တွေနဲ့ပတ်သက်လို့လူတို့ရဲ့တုံ့ပြန်မှုအမုန်းတရားတွေဖြစ်နေတာတွေဒါတွေကိုသူကထောက်ပြတယ်အဲ့တော့အခုလက်ရှိလုံနေရဖြစ်နေတဲ့လူတို့ရဲ့တုံ့ပြန်မှုကသွားပြီးတက်ရောက်နိုင်ပါလားအဲ့ဒါကိုမေးတာပါ
အခုကတော့ထောက်ခံမှုဆိုတာဒေါ်ဆန်းစုကြည်ကိုထောက်ခံတယ်လို့ပြောတာကတော့ဝင်ညာမုန်းပြီးတယ်လို့ပြောတာမဟုတ်ဘူးထင်တယ်အဲ့ဒါဒါပေမဲ့အရင်တုန်းကသူပြောတဲ့ပါဒကကဒီဌာနဆိုင်ရာပုဂ္ဂိုလ်တွေမဟုတ်တော့လဲနော်စိတ်တမ်းပုဂ္ဂိုလ်တွေမဟုတ်တော့လဲဟုတ်တယ်လို့တနည်းနဲ့ပြောထားတာရှိပါတယ်ဆိုတော့လေဒီ Facebook တို့ဘာလို့မှအလုံးတရားတွေဖြစ်နေတာကို discourage မလုပ်ဘူးသူကိုယ်တိုင်အဓိကပါဝင်တဲ့ပုဂ္ဂိုလ်တွေတိုင်းမလုံဆုံးအဓိကတိုင်းအကြတာဆိုရပို့ဆိုပါဆိုပါတော့ဒီသူတို့ဒါကိုမသိပင်ဘူးဟိုအားတွေအားမြောက်မလုံရင်တောင်မှ discourage ဆိုရဲတာမြင့်ချင်းအဲမရှိခဲ့ဘူးဆိုတဲ့သဘောကိုပြောပါတယ်ခင်ဗျအဲ့ဒါကတော့သူတို့ပြောတာပါဟုတ်ကဲ့
ကျွန်တော်အငယ်ဟုတ်ကဲ့ဟုတ်ကဲ့အဲ့ဒါလေးကျွန်တော်ဟိုချိုလေးပြောပြပါဟုတ်ကဲ့ကျွန်တော်လာ
ကျွန်တော်အမြင်ကတော့ဒီထောက်ခံဆန္ဒပြပွဲလုပ်တဲ့လူတွေဟာအထူးတတိထားဖို့လိုအပ်လို့ရှင်းပါတယ်။သူတို့ရဲ့ထောက်ခံဆန္ဒပြပွဲကိုဗမာပြည်မှာအရင်တုန်းကလုပ်နေတဲ့ထောက်ခံဆန္ဒပြပွဲ၊လူမှုဆန္ဒပြပွဲတော်တော်များများမှာအမျိုးသားရေးအစွန်းရောက်တွေ၊ဘာသာရေးအစွန်းရောက်တွေရဲ့မုန်းတရားတွေနဲ့လှုပ်ခဲတဲ့ကိစ္စတွေအများကြီးရှိပါတယ်။ဒီကိစ္စတွေကိုအစိုးရကမဟန်တားခဲ့ဘူးလို့ပြောခဲ့တယ်။အခုလောင်ဆန်းစုကြည်ကိုထောက်ခံတဲ့ Recent Review လုပ်လာတဲ့အခါမှာတော့ခုနကဒေါက်တာမြင့်ဆန်းပြောသလိုဒီတရားရုံးမှာအစီအပြေကိုပြောရတဲ့သဘောမျိုးထောက်မှာဆွေးနွေးတော့သိမဆိုးထားဘူးသို့တော်လည်းပဲဆန္ဒပြမှုတွေဆောင်းနေမှာဆွေးနွေးထားတဲ့ကိစ္စကတော့သူတို့ရဲ့ဆန္ဒစောပြီးတော့အဲ့လိုသိလိုက်မှမှပြောဆိုမှုတွေအမျိုးသားရေးအလွန်အကျုံပြောဆိုမှုတွေတုံးရဆွေးနွေးတော့အင်မတန်အန္တရာယ်ကြီးရဲ့အင်ဂျီတွေလည်းအန္တရာယ်ကြီးရဲ့ဒီမှာသူနိုင်တဲ့လှုပ်ရှားမှုလို့ကျွန်တော်သုံးသပ်လိုပါတယ်။
ဟုတ်ကဲ့ခင်ဗျာ Daily Life အစီအစဉ်ကျွန်တော်တို့အချိန်လေးစီတော်လို့ပါပါဆွေးနွေးပေးတဲ့ဒေါက်တာညစ်ဆန်နဲ့ဦးကျော်ဆန်သာကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တို့အစီအစဉ်ဒီမှာပဲကျန်တော့ပြပါ